မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျွန်မခွာမျိုးကအခုညနေချင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းချောင်းမှာပြစ်ခတ်မှုကျူးလွန်မှုဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုကိုစုံစမ်းစစ်ဆေးဖို့မချခင်ငါပဲရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာအသင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူချိန်ညားပြီးသွားမှာပါ။
အခုညနေခင်းနားဆင်ရမယ့်သတင်းစာမတွေထဲမှာတော့မြန်မာပြည်ရဲ့ရေးဝန်ကြီးရဲ့ဘင်္ဂလားဒေ့ရှ်သုံးရက်ကြာခီးစဉ်တွင်မြန်မာပြည်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပါကိုမျှော်လင့်ကြပါသလဲ
။မကောအစိုးရကဝန်ကြီးဒုက္ခသည်တွေပြည်လည်မှုလို့တာကိုကျွန်တော်တို့ကြိုးပါတယ်။ဒါပေမဲ့ဒီနေ့အတည်းအရောခီးစဉ်မှာအကျဉ်းတွေမမပြီးသေးဘူးဗျာ။အမလူရီယာယနေ့အထိဆက်ပြေလာတော့
ဘောကောက်ဆက်ပစားမှာရောက်နေသူဒုက္ခသည်ကိုအစ္စလမ်ရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်နဲ့တိုင်းဒေသမဟာမိတ်အဖွဲ့တွေကြားစစ်ပွဲကြောင့်ဒေသခံ140ဝန်းကျင်နေရာစွန့်ခွာထွက်ပြေးနေရတဲ့အခြေအနေရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တရုတ်တမ်းမတ်တို့ဖွင့်လှစ်ပေးတဲ့တရုတ်နှစ်တကူပွဲတော်အကြောင်းနဲ့တူစစ်လက်အစားထိုးတုံနိုင်တဲ့ပစ္စည်းတမျိုးကို American Secret Company တွေကြိုးပမ်းနေတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင
်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းချောင်းတစ်ချောင်းမှာနောက်ဆုံးအကြိမ်ဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားစွဲဖို့ Nicholas Cruz ကိုဖလော်ရီဒါပြည်နယ်တရားရုံးမှာမနေတော့ကပဲရုံးထုတ်ခဲ့တာပါ။ကြည့်ခွဲစရာပြည်နဲ့ပတ်သက်လို့သမ္မတတော်နဲ့ထွန်းအင်ပီရိုမှာချင်းယုံမင်ကွန်ပြောကြားခဲ့ပြီးနိုင်ပိုင်းအချံမှာပဲရုံးထုတ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတကတော့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဟန်တားရမှာစိတ်ချမ်းသာရေးအတွက်ကုစားနိုင်ရေးနိုင်ငံတော်ကတာဝန်ရှိသူတွေနဲ့မချခင်တွစ်ဆုံမှုရှိကြောင်းနဲ့စာတင်ကြောင်းတွေဘေးကင်းလုံခြုံရေးဟာထိတ်တန့်ဦးစားပေးကိစ္စဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းပြစ်ခတ်မှုနဲ့ပတ်သက်လို့ပြောကြားခဲ့တဲ့မင်ကွန်မှာတနက်ကန်ဆောင်ဝင်ထင်းချုပ်ရေးကိစ္စကိုတော့ပြောဆိုသွားတာမျိုးမရှိပါဘူး။ဖလော်ရီဒါပြည်နယ်ပတ်ကလန်မြို့ကမကျော်ရီစတုံးမန်ဒေါက်ကလပ်စ်ကျောင်းကပြစ်ခတ်မှုတွင်တည်ချေထိခဲ့သူတွေအတွက်အောက်မေဝယ်စတောင်းပွဲကိုတက်ရောက်လာသူတွေထဲမှာတော့တနက်ကန်ဆောင်ဝင်ထိချုပ်ရေးလူလားတဲ့သဘောထားတွေကိုလည်းကြားခဲ့ကြရပါတယ်။တနက်ကန်ဆောင်ဝင်ဥပဒေတွေကိုလက်ရှိရှိနေတဲ့အတိုင်းဆက်ထားဖို့လူလားတယ်ဆိုရင်တော့ဒေသခံလူထုကပြန်လည်ရွေးကောက်ပြင်မြောက်ခံရမှာမဟုတ်ကြောင်းလည်းအခင်းပြည်ရဘရိုဟိုဝါခရိုင်ကရဲတပ်ဖွဲ့အကြီးကစတော့စကော့တ်အစ်ဇွေးကမှတ်ချက်ပေးပြောဆိုခဲ့တာပါ။ကျွန်တော်တို့က AR-15 rifle ကိုအသုံးပြုတက်ခတ်ခဲ့ကြောင်းလည်းရဲတပ်ဖွဲ့အကြီးအကဲကပြောဆိုထားပါတယ်။ပြစ်ခတ်မှုမှာတည်ချေထိခဲ့ခဲ့ရသူ2ရဲ့ဆွေမျိုးတယောက်ကတော့ဒလို rifle တစ်နက်မျိုးကိုအပျော်လန့်ကင်ဆောင်ဝင်မပြုတင်တဲ့အကြောင်းပြောဆိုခဲ့တာပါ။ပေါ်တူနေကပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးပြီးစိုးရင်ရတဲ့အခြေအနေရှိသူတွေပါဝင်ဒဏ်ရာရသူ15ယောက်ကိုလည်းစေရုံတင်ကုသပေးထားရပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကလေးဘွားတွေကနေတရားမဝင်ဝင်ရောက်နေထိုင်သူတွေကိုမတ်လ5ရက်နေ့မှာစပြီးပြန်ပို့ခံရမယ်အရေးနဲ့ရင်ဆိုင်နေရခြင်းမှာလူဝင်မှုဆိုင်ရာအဆိုပြုချက်၄ခုစလုံးကိုအမေရိကန်အထက်လွှတ်တော်ကပယ်ချလိုက်ပါတယ်။အမေရိကန်ပါတီကြီးနှစ်ခုကလွှတ်တော်မှာတင်ပြတဲ့ဥပဒေချမ်းထဲမှာဒါကာခေါ်တရားမဝင်ဝင်လာတဲ့ငယ်ရွယ်သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးအမေရိကန်နယ်စပ်လုံခြုံရေးမြင့်တင်ဖို့တရားမဝင်ဝင်ရောက်လာသူတွေရှင်းထုတ်ရေးဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကြွေးကြော်ချက်နဲ့ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေရဲ့ညွှန်ကြားချက်အတိုင်းပူးပေါင်းလှုပ်ဆောင်မှုရှိတဲ့မြို့နယ်တွေမှာဖမ်းဆီးနေနေမှုတွေလှုပ်သွားဖို့စတဲ့အချက်တွေပေါင်းဝင်ပါတယ်။အခုအဆိုပြုထားတဲ့ဥပဒေကြမ်းအချက်တချို့ဟာတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေအလုံးအင်းနဲ့ပိုးဝင်လာအောင်ဖိတ်ခေါ်သလိုဖြစ်နေပြီးအမေရိကန်မိသားစုတွေဘေးကင်းလုံခြုံရေးအတွက်အန္တရာယ်ရှိစေတဲ့နေဆက်လုံခြုံရေးအားပျော့ပြီးလူဝင်မှုကြီးကြပ်ရေးဆိုင်ရာလက်ရှိဥပဒေတွေကိုအားနည်းစေမယ်လို့သမ္မတအင်ဂျီရောကအစောပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါကအစီအစဉ်ရလူငယ်ပေါင်း8သိန်းကိုအမေရိကန်ပြည်ထောင်စုကနေပြန်ပို့ခွင့်မရှိအောင်အကာအကွယ်ပေးနိုင်ခဲ့ပါတယ်
။အမေရိကန်ထောက်လှမ်းရေးအေဂျင်စီကကိုဆယ်ရီယာပြည်နယ်စုကတာဝန်ရှိသူတွေနဲ့ဒီနေ့တောက်ချာနေတဲ့တင်းလလာတွေမှာတွေ့ဆုံပြီးရွေးကောက်ပွဲလုံခြုံရေးဆိုင်ရာလက်ဝဲအချက်လက်တွေကိုတင်ပြဖို့ရှိနေတဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားမှုချုပ်ရုံးကပြောဆိုခဲ့ပါတယ်။ အမေရိကန်ပြည်သူစုမှအရေးကြီးတဲ့ကိစ္စရတဲ့ကြုံရတဲ့ခါတိုင်းစိုက်ဘာအင်တာနက်ကိုသုံးချတက်ခိုက်တာတွေရှိတဲ့အကြောင်းအမျိုးသားထောက်လှမ်ရေးဌာနကြီးကကွန်ဂရက်စ်တော်ကိုပြောကြားပြီးနေ့ရက်ချမှာပဲတွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီစင်တာမိုးတွေကြာဆင်းစေဖို့နဲ့မဟာမိတ်တွေအင်အားရောပါစေဖို့ရည်ရွယ်ပြီးရုရှားပါဝင်စိုက်ဘာတက်ခတ်သူတွေကအရှိန်အဟုန်ဖြင့်ကျိုးဝန်းလာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းအမျိုးသားထောက်လှမ်ရေးဌာနကြီးကဒန်ကော့စ်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်တွေအပေါ်ပြေမောင်စိုက်ဘာတက်ကက်မှုတွေစဉ်ဆက်မပြတ်ကျင်းပနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အမေရိကန်ထောက်လှမ်ရေးအရာရှိတွေကပြည်နယ်စိုးရတောင်းရင်ရှိသူတွေကိုအစီအခံတင်ပြရမှာတော့အမေရိကန်ပေါ်ရန်လူသူတွေရဲ့ရည်မှန်းချက်တွေနဲ့စွမ်းရည်ကိုပုံမနားလည်သဘောပေါက်အောင်အဓိကယူရလိမ့်မယ်လို့လည်းညွှန်လင်းထားကြတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုတိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကြိုးပမ်းနေပြီးနိုဝင်ဘာလတဲ့လွတ်တော်ရွေးကောက်ပွဲအတွက်ပြည်နယ်စိုးရတောင်းရင်ရှိသူတွေပြင်ဆင်နေကြမှာပဲထောက်လှမ်ရေးရှိအစီအခံတင်ပြဖို့စီစဉ်နေကြတာလည်းဖြစ်ပါတယ
်2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆက်ဖက်မှုကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာရဲ့အဖွဲ့ကအင်ဗျူရောမဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗန်နွန်ကိုဒီသတင်းပတ်တဲ့နိုင်ရီပေါင်းများစွာစစ်ဆေးမေးမြန်းခဲ့တယ်လို့ဒီကိစ္စကိုသိနေတဲ့အမည်မဖော်လိုသူတဦးကပြောပါတယ်ရုရှားအရေးစုံစမ်းစစ်ဆေးမှုရဲ့တစိတ်တပိုင်းအဖြစ်ရောဘတ်မူလာအသင်းရဲ့မေးမြန်းချက်အားလုံးကိုစတီဗန်နွန်ပြန်လည်ဖြေကြားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့တုန်းကတော့ဗန်နွန်ကအောက်လွှတ်တော်ထောက်လှမ်ရေးကော်မတီကဆင့်ခေါ်ထားတာကိုအာခံပြီးမေးခွန်းတချို့ကိုသူမဖြေနိုင်ဘူးလို့ညှင်းဆိုထားပါတယ်။ဗန်နွန်ဟာမေးခွန်းတွေအားလုံးနှီးပါးကိုဖြေဆိုဖို့ညှင်းဆိုခဲ့တဲ့အပြင်သမ္မတရဲ့ကိုယ်စားအုပ်ချုပ်ရေးအဖွဲ့ဝင်တွေရတဲ့အထူးအခွင့်အရေးကိုကင်ဆွဲဖို့အင်ဗျူရောကသူ့ကိုညွှန်ကြားထားတယ်ဆိုပြီးအခိုင်အမာပြောဆိုခဲ့ကြောင်းကော်မတီအဖွဲ့ဝင်ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အက်ဒမ်စကစ်ကပြောပါတယ်တရားရုံးရဲ့ဆင့်ခေါ်စာကိုပမာမခန့်လုပ်ခဲ့တယ်ဆိုပြီးဗန်နွန်ကိုစတင်အရေးယူနိုင်ရေးလွှတ်တော်အနေနဲ့ဆောင်ရွက်ဖို့လဲထောက်လှမ်ရေးကော်မတီကပြောဆိုနေပါတယ်စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်ဖို့အခွင့်အရေးဗန်နွန်ကိုပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1063 5.79kHz 1556နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကလူခွေရေးချုပ်ဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မကြာခင်ငါပဲမြန်မာနဲ့ဘင်္ဂါဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်လူခွေရေးချုပ်ဖောက်မှုတွေနဲ့ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီကြောင့်ပြန်ပြည့်ခတ်ပြည့်ရဒေသအပါအဝင်မြန်မာနဲ့ဘင်္ဂါဒေ့ရှ်နိုင်ငံတို့ကို၅ရက်ကြာခီးစဉ်အတွင်းတွားရောက်ခဲ့တဲ့လူချိန်မှာလူခွေချုပ်ဖောက်မှုအခြေအနေနဲ့ပတ်သက်လို့စိုးရိမ်ကင်းမှုတွေရောပါမသွားခဲ့တဲ့အကြောင်းလဲဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲပြဲအန်တိုနီယိုပန်စီယာကပြောဆိုသွားခဲ့ပါတယ
်။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့အမေရိကန်စစ်တပ်နဲ့ပူးတွဲစီးလေးချင်းမှုအတွင်းဒီကနေ့မှာတော့အမေရိကန်ထိုင်းတောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးကန်တဲ့စစ်စင်ရေးအတွက်လေ့ကျင့်ကြပါတယ်ဒီကနေ့စစ်ရေးလေ့ကျင့်မှုကိုတော့တဘာဝဘေးအန္တရာယ်ရင်ဆိုင်ရတဲ့အခါစစ်အင်အားနဲ့ပစ္စည်းအကူအညီပေးပို့တုံ့ပြန်နိုင်အောင်အဓိကရည်ရွယ်လေ့ကျင့်တာပါရွှေမြေဟောင်းလိုအမည်ပေးထားတဲ့အမေရိကန်နဲ့ဒေသရင်းနိုင်ငံတွေကြားထိုင်းနိုင်ငံမှာပူးတွဲစစ်ရေးလေ့ကျင့်အစီအစဉ်ကိုတော့ထိုင်းနိုင်ငံမှာ2014ကစပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အမေရိကန်ဘက်ကရွှတ်ချခဲ့ပါတယ်ဒါပေမဲ့လည်းသမ္မတဒိုနယ်ထရန့်တက်လာပြီးနောက်မှာတော့နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးတွေပြန်လည်တိုးတက်လာခဲ့တာပါဒေသတွင်းအကြီးဆုံးပူးတွဲစစ်ဆင်ရေးအစီအစဉ်မှာလေ့လာသူအဖြစ်တက်ရောက်ဖို့အိန္ဒိယမြန်မာနိုင်ငံကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တဲ့အတွက်ဒီနှစ်မှာပြောစရာတွေဖြစ်ခဲ့ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ကနေတကြောပြန်ပဋိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိတာပါဒီကနေ့မှာပဲမြန်မာစစ်တပ်အကြီးအကဲကိုထိုင်းနိုင်ငံကဂုံတူးဆောင်ချီးမြှင့်ခဲ့တဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကဝေဖန်ပါတယ်ထိုင်းပြည်ရင်ကချီးမြှင့်တဲ့ဆင်ဘူရောဝင်သူရဲကောင်းဘွဲ့ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လက်ခံရယူခဲ့ကြောင်းဒီကနေ့နှစ်နိုင်ငံစစ်တပ်ကသတင်းထုတ်ပြန်ပါတယ်နှစ်နိုင်ငံကြားကာလကြာရှည်ချစ်ချည်မှုကိုပြသလိုက်နေတဲ့စုချီးမြှင့်ခဲ့တာလို့ထိုင်းစစ်တပ်ကပြောပါတယ်
စီရွေးနိုင်ငံကကတ်လူမျိုး YPG ပြည်သူစစ်တပ်ဖွဲ့တွေအနေနဲ့ Euphrates မြစ်အရှေ့ဘက်ကိုဆုတ်ခွာပေးပြီးအမေရိကန်နဲ့တူရကီတပ်ဖွဲ့တွေကတော့စီရွေးနိုင်ငံ Manbij ဒေသမှာပူးတွဲတပ်ဆွဲထားဖို့တူရကီကအမေရိကန်ကိုကမ်းလှမ်းထားတဲ့အကြောင်းတူရကီစိုးရတောင်းရှိသူတူကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့နှစ်ရက်ကြာတူရကီနိုင်ငံခီးစဉ်မှာအဆိုပြုခဲ့တဲ့အစီအစဉ်ကိုတော့အမေရိကန်ဘက်ကစဉ်းစားနေတယ်လို့လည်းတရားဝင်သတင်းမထုတ်ပြန်သေးတဲ့အတွက်အမိမဖော်လိုတဲ့တူရကီစိုးရတောင်းရှိသူတူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့တူရကီနိုင်ငံခြားရေးဝန်ကြီးနဲ့လည်းတွေ့ဆုံပြီးကတ်ပြည်သူစစ်တွေကိုအမေရိကန်ကဆက်လက်အားပေးထောက်ပံ့သွားမယ်အစီအစဉ်နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ပါတယ်တွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့တူရကီနိုင်ငံအနေနဲ့စစ်ဆင်ရေးကိုထင်းထင်းထင်းထင်းဆောင်ရွက်ချောင်းပြသဖို့ဝန်ကြီးတေလာဆန်ကတိုက်တွန်းသွားခဲ့တယ်လို့စီရီးယားအရေးမှာနိုင်ငံရည်မှန်းချက်တွေတူညီမှုရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတူရကီသမ္မတနဲ့လည်းမနေ့နောက်ပိုင်းက၃နိုင်ငံကြားတွေ့ဆုံပြီးဆွေးနွေးမှုတွေဟာအကျိုးရှိကြောင်းလည်းတွေ့ဆုံမှုပြီးပြောဆိုခဲ့ပါတယ်
ဒီကနေ့မှကြာရောက်တဲ့2018ခုနှစ်တရုတ်နှစ်တစ်ခုပွဲတော်ကိုမြန်မာနိုင်ငံအပါအဝင်အာရှတစ်လွှာနိုင်ငံတွေမှစတင်ဆင်နွှဲနေကြပြီဖြစ်ပါတယ်တရုတ်နိုင်ငံမှာတော့လာမယ့်တစ်နှစ်တာအတွင်းကံကောင်းခြင်းတွေရရှိဖို့နဲ့ထိုင်းဝမ်နိုင်ငံမှာတော့ကျန်းမာခြင်းငြိမ်းချမ်းခြင်းရရှိစေဖို့ဖျားเจ้าနေမှာဆုတောင်းပါတယ်အလားတူရန်ကုန်မြို့လမ်းမတော်လာတာတရုတ်တန်းမှာလည်းနှစ်တစ်ခုပွဲတော်ကိုစီကားစွာကျင်းပပါတယ်
သောကြနေနဲ့နေခင်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝဲအောင်တို့ကြီးညာပေးသွားတာပါအခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်တာခရီးသွားရောက်နေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်းသွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးမှာဖြစ်ပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်တရားမဝင်လက်နက်ရောင်းဝယ်နေတဲ့ကိစ္စနဲ့မူရစ်ဆေးဝါးပြဿနာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒေသဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်။မြန်မာပြည်ထရေးဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်ပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြည်ထရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့၃ရက်တာခီးစဉ်အတွင်းမှာမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မိုးရေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံနယ်စပ်ဆက်ဆံရေးရုံဖွင့်လင်းမဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ္ဒူဟမစ်နဲ့မြန်မာပြည်ထရေးဝန်ကြီးတို့ဓာကာမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်းသွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒုက္ခသည်တွေပြန်လည်လက်ခံမှုအစဉ်နှစ်ဖြစ်နေပြီးတော့နိုင်ငံသဘောတူညီချက်အရာစခန်းတွေဖွင့်လှစ်ထားပြီးတဖြည်းဖြည်းချင်းပြန်လက်ခံသွားမယ်လို့ပြည်ထရေးဝန်ကြီးကပြောဆိုခဲ့တယ်လို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားလှုပ်ဆောင်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်သမ္မတကမြန်မာပြည်ထရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်ဒီကနေ့တောက်ချာနေ့ညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမြန်မာပြည်ထရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအဗဇဒူဇမန်ခမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရစ်ဆေးဝါးပြဿနာနေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဒါကာကလာတဲ့သတင်းမှာဖော်ပြပါတယ်အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခါကြောင့်တင်းချောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမမတ်တွေ့ဆုံဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထရေးဝန်ကြီးကိုယ်တိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေ့လာသူဒေါ်စောမြရာဇာလင်းကအခုလိုသုံးသပ်ပါတယ
်ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ကြိုးစားကြိုးစားပါတယ်ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အခြေအနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်အခုတော့ပြန်ပြည်ထရေးဝန်ကြီးကိုယ်တိုင်တွားပြီးတော့ကြိုးစားတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လို့ဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရတဲ့ဘလို့ကြိုးစင်ပြင်ဆင်မှုတွေရှိမလဲအနာဂတ်မှာထွေပြေးလိုက်ပြန်ဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမဖြစ်ရအောင်ပြည်ထောင်မှာဘာတွေလုပ်ထားဖို့လိုတယ်လဲအစိုးရမှာဘလို့မှုတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ်
ဒီလိုပြဿနာတစ်ခုခုဖြစ်လာပြီဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစာစီးရတဲ့ပုံစံမျိုးတွေအများကြီးရှိပါတယ်။ဒါလည်းဆိုလို့ရှိရင်လူခွင့်ရေးရာသနာထောက်ထားမှုကိုအများကြီးကြားနိုင်တာတွေရှိတယ်။အဲဒါကြောင့်မို့လို့ဒီလိုဝင်လိုက်ထွက်လိုက်စသည်အပြင်ဖြစ်နေတာဟာဆိုလို့ရှိရင်တန်းတူတစ်ခုရဲ့အင်္ဂလိပ်ရှာအရလည်းထိုက်ခဲ့ရှိပါတယ်။လူတွေကိုလူလိုမြင်ဖို့ကလည်းအရေ
ပင်လယ်ယုံနဲ့တော့အလုံးကိုအပြုသဘောမျိုးနဲ့ကြည့်တယ်ဆိုတာမျိုးထဲပေါ်တန်းကြီးရဲ့လုံခြုံရေးအနေအထားတွေကိုပါဖြည့်သွင်းရမယ်ပြီးလို့ရှိရင်လူ့အခွင့်အရေးကိုလည်းလေးစားလိုက်နာတဲ့ပုံစံမျိုးကိုလည်းအမှန်တကယ်ကလည်းတတိပြုဖို့လိုအပ်ပါပင်လယ်ဒေ့ရှ်နိုင်ငံဘက်ကတော့ဒေသတွင်းနယ်မြေတည်ငြိမ်အေဂျင်စီနဲ့ရိုဟင်ဂျာတွေအနေနဲ့မြန်မာနိုင်ငံထဲမှာအဆင်ပြေစေမဲ့အခြေအနေ
ော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကတိုက်ပွဲအတွင်းသိန်းဒီမြို့နယ်ဆက်ကဟိုဆော်မွန်ကျေးရွာသား140ကျော်ဟာစစ်ဘေးကနေတင်းရှောင်နေရပါတယ်ဒေသရင်းလုံခြုံရေးမတည်ငြိမ်သေးတာကြောင့်နေရရင်းကိုမပြတ်နိုင်သေးတဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကလည်းပြောပါတယ်မြို့ရေးမြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကမနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခံမြို့နယ်နဲ့တိန်နီမြို့နယ်ဆက်ကဟိုဆော်မွန်ကျေးရွာသား140ကျော်ဟာတိန်နီမြို့နယ်ကောင်းကောကျေးရွာဘုံကြီးချောင်းကိုထိပ်ပြီးခုလုံနေရတယ်လို့တိန်နီမြို့နယ်ပြည်နယ်လှုပ်ရှားမှုစစ်လဲစိုင်းစိန်လူကပြောပါတယ်
တိန်နီမြို့နယ်ကောင်းကောကျေးရွာအုပ်စုဘုံမန်ရွာဆိုတဲ့တောင်ပေါ်ရွာကလေးပေါ့ဗျာအဲမှာတပ်တော်နဲ့ဒီမြောက်ပိုင်းမှာလည်းဆွဲရွာထဲမှာထိတ်ထိတ်သဆုံရတယ်အဲမှာရွာထဲမှာတိုက်ပွဲဖြစ်တာပေါ့ဆန်ကားရမင်းမနေ့ပိုင်း9နာခွဲ10လာကြာတော့ပေါ့အဲမှာတစ်ချက်ပြန်ဖြစ်တယ်ရွာသားတွေကကြောက်တော့ပေါ့ဒါကလည်းရွာသားကိုရှောင်ခိုင်းတယ်ပေါ့အဲရွာသားတွေကလည်းကိုကိုဒါကျုပ်နဲ့ကိုရွာကိုရှောင်ခံတာတယ်ရှောင်ခံတာတွေကတိန်နီမြို့နယ်ကောင်းကွာကျေးရွာအုပ်စုဘုံကြီးကျောင်းမှာနာတယ်ဝိုင်းခုနားနေကြပါဗျာလူကြီးကျော်တော့ကောက်ပါတော့ရပါက146ရပါဗျာအိမ်ကောင်ကျော်တော့26တို့ပ
ါဖေဖော်ဝါရီလ14ရက်နေ့နဲ့15ရက်နေ့နေ့ရက်ဆက်သက်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဟူဆုံမွန်ကြီးရွာသားတွေနေရက်ကနေဆက်ပြေးလာခဲ့ရတာပါဆက်ပြေးလာတဲ့စစ်ဖေးချောင်ရွာသားတွေကိုဒေသခံပြည်သူတွေကနေကူညီဆောက်ရှောက်ထားတယ်လို့စိုင်းစိန်လူကပြောပါတယ်ဆက်ပြေးလာတဲ့သူတွေဟာမြောင်စည်းတိုင်းသားတွေဖြစ်ပြီးအမျိုးသား85ယောက်နဲ့အမျိုးသမီး83ယောက်ပါဝင်နေပါတယ်လက်ရှိတိန်နီမြို့နယ်တွင်စစ်ရေးမငြိမ်သက်မှုဖြစ်ပွားနေစေချင်နေကြောင်းနေရရင်းကိုပြန်ဖို့စောင့်ကြည့်နေရစေလို့ပြည်နယ်လှုပ်တော်ခုစလဲစိုင်းစိတ်လူကပြောပါတယ
်နေရရင်းရာကိုပြန်ဖို့ကတော့ကျွန်တော်တို့စစ်ရေးအခြေအနေစောင့်ကြည့်နေရတာတော့ကျွန်တော်တို့ဒီစစ်ထက်ရေးရာဖက်လုံခြုံရေးအတိုင်းပဲသူတို့တာတပြင်းကိုလည်းကျွန်တော်အများအားစုနေတယ်စိတ်ချရမယ်လို့စောင့်ကြည့်ရမလို့
ကိုခိုင်မြို့နယ်နဲ့တိန်နီမြို့နယ်တွင်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လူလိုက်ရေးတပ်မတော် TNL တပ်မလောင်တပ်ဖွဲ့ကိုကတာဖွဲ့တို့နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေရှိပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကတမရုံနဲ့ TNL တပ်တွေတိုက်ပွဲကြောင့်ကိုခိုင်မြို့နယ်ကျင်းမွန်ကျေးရွာအုပ်စုဆိုင်းခေါင်ကျေးရွာသား150ကျော်ဟာတိန်နီမြို့နယ်ကောင်းအိုင်ဖုံးကြီးချောင်းကိုဆက်ပြေးတိမ်းရှောင်နေခဲ့ရပါတယ်လက်ရှိစစ်ရေးငြိမ်သက်သွားတဲ့အတွက်စစ်ရှောင်ရွာသားတို့ချို့နေရပြန်ရပြီလို့အကူအညီပေးရေးဖွဲ့ဝင်ကိုထောင်းတိုင်ကပြောပါတယ
်ခိုးကြတော့ကောင်းလာမှာသူတို့မရှိတော့ဘူးသူကဒီလိုမျိုးကျမှာတော့နေကြတယ်သူကနေရဟောင်းမှာပြန်ကြကြပြီ
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာတမတော်နဲ့တိုင်းဒါလက်နက်ကတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေစေပြီးတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရပါတယ်လူရန်ကျင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းညှိနှိုင်းရေးရုံးရဲ့နောက်ဆုံးချက်လက်များအရတနိုင်းဒေသမှာလူဦးရေထောက်ရှိရာဆုံရာဘုံမှာလူဦးရေခုနှစ်ရာခန့်တန်းဒေသမှာပြည်သူလူထုခုနှစ်ရာကျော်ဟာ Japon and Dibisanga, Sishan the Tong Kane, Shamine Kukan Yuga, Manuli Jiwama, Sisha Uyi Kuniakan, Niyaguma Piana did at Chinima, Chinibarakumia.
ရရှိများရှင်တိုင်းနာလက်နက်ကိုင်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြစ်တိပါတီနဲ့လာဦးဒီမိုကရက်တစ်အစည်းအရုံးတို့တည်ထောင်ပြတဲ့မှာပဲအစိုးရနဲ့အပြစ်ခံရဲစဲကြီးသတ်မှတ်ရေးထုတ်လိုက်ကြပါတယ်အချိန်ထဲမှာပဲတိုင်းနာလက်နက်ကိုင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေရပါအရသာဆွေရလက်ထက်မှာပထမဆုံးအကြိမ် VOA ရဲ့စနေနေ့ည8:00လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
2月Facebook上面那么嘞，没吃水果就等于他被捕查那么嘞，你人家在也里来是怎个，就是话嘞是。第二，你这个不会了，我可把那么那些信息加加进把嘞，是加把嘞，你妈那个嘛嘞，第二六月的，明年是你太呢，阳光拉大，明年的小嘛，第二你这个不会了，我进把把嘞，第二对，你这个不会了，第二月份不会看那个咯，阳光单地大吉，文吉就吴秋明对呢，你妈那个啥呀，第二单麦吉行两度，第二分的别个话嘞。
ကောင်းဆက်ဟင်းကစူးစီးတင်ပြထားပါတယ်ရှင်ယူနီလာတာမျိုးတွေအယုတ်တဲမှာကျင်းပါတယ်နှစ်တကီပွဲတော်ကိုတေကုန်တိုင်းဒေသကြီးကိုဒီကြောက်ဥပြုံးမင်းသိအပါဝင်ညီမနိုင်ငံဆိုင်ရာတရုတ်တမ်းမှတ်ကြီးဟောင်းလျံတို့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်ဝန်ကြီးချုပ်ဥပြုံးမင်းသိကတော့ပြောင်းနေခုခံနာမှာခုလိုစုမုံကောင်တောင်းလိုက်ပါတယ်မြန်မာတိုင်းရင်းသားများအပြင်မြန်မာနိုင်ငံမှာနေထိုင်နေကြတ တ်မင်္ဂလာမှာကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးချစ်ချစ်ခင်ခင်ရင်းရင်းနှီးနှီးနဲ့ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ပါလို့ဆုတောင်းမေတ္တာပို့သရင်းဒီကုန်းကြွယ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
မာပြည်ပွားတရုတ်လူမျိုးတွေဟာအခုလိုနှစ်တကူနေမှာဘုံเจ้าမှာရှိတဲ့ကွယ်ရင်မဲတော်ကိုစီးပွားလက်လာပါတွေတနည်းပလုံးတိုးပွားလာပြီးဘာရောက်ကြတော့ကြတယ်လို့မအေးအောင်ကပြောပါတယ်
။ဟာနှစ်ဆန်းတရက်နေဆိုနှစ်ရက်အစားဖြစ်တဲ့အခါကျတော့အဲကွယ်ရင်ကိုဒီနေ့လာတော့လိုက်ခြင်းနေပေါ့နော်တစ်နှစ်လုံးစီးပွားရေးလူမှုရေးအသိပေးဖို့ပေါ့
တရုတ်ပြည်ကလေးအရသဒ္ဒဝါ12ကောင်ကိုတနည်းစာ12လသတ်မှတ်ပြီးပြဌာန်းထားတာမှာ2018ဟာခွေးနှစ်ဖြစ်ပါတယ်ခွေးရည်ရဲ့သဘာဝအလျောက်တစ္ဆာရှိရှိနဲ့ယုံကြည်စွာအလုံးလုံးကြရင်စီးပွားလက်လာပါတိုးကြမှာဖြစ်တယ်လို့လက်သာမျိုးတွေတရုတ်ရိုးရံမုံတွေကို150ကျားရောင်းချလာတဲ့ဥအောင်ဝင်းကပြောပါတယ
်ခွေးရည်ကမစိုးပါဘူးခွေးရဟိုလူတစ္ဆာရှိရှိနဲ့ယုံကြည်နဲ့အလုံးလုံးစီဟိုအလုံးလုံးစီအောင်မြင်တာပေါ့
အခုချိန်မှာတော့ရန်ကုန်မြို့နယ်ကတရုတ်တန်းဝင်းကျင်ကလက်မရီမှာစတူဒီယိုမန်တက်တွေတရုတ်ရိုးရံပစ္စည်းအယောင်းဆိုင်တွေရိုးရံမုံဆိုင်တွေနဲ့ပြည့်နေပြီးစီကားနေပါတယ်ပြုတ်နှစ်တကူပွဲလို့ပြောလိုက်ရင်ပြုတ်ငကားအကာနဲ့ကြားအကာတို့ကမပေါင်းဖြစ်ပါမြန်မာနိုင်ငံမှာလည်းနှစ်ချင်ပြုတ်နှစ်တကူကာလမှာဒီပြုတ်ငကားနဲ့ကြားအလှကပွဲတွေကိုကျင်းပခဲ့ကြပြီးစုပွဲပွဲတွေလည်းပြုလုပ်လို့ရှိပါတယ်ဒီနှစ်မှာလည်းမြန်မာနိုင်ငံစုနှစ်ငကားအဖွဲ့တွေကကြီးလူပြီးတိုင်ပွဲတွေကိုမက်ပြန်စက်ခွဲရေးတွေကစပြီးတော့20ရင်းနဲ့အထိကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစားဟိတရင်ပြပို့ခဲ့တာပါရှင်အခုကျမရေးဆိုင်ရာတရင်လာတဲ့ပုဂ္ဂိုလ်ထုတ်လွှင့်ပေးပါမယ်ဆေးရကြီးကိုမိညိဖွာဆိုင်စရာမလိုပဲနီကိုတင်းဓာတ်ရရှိစေနိုင်မဲ့ပစ္စည်းတမျိုးကိုစစ်လိတ်ကုမ္ပဏီတွေစူးစမ်းနေကြပါတယ်။ဒါကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကလည်းခွင့်ပြုဖို့စဉ်းစားထားပါတယ်။ secret asatu ni ne belu tong pyu nai mle so da ko le pyaw so swin nei cha bo shi ba de america ma secret taw de nong ga ro tamai wen la aw ti ti ta ta cha sin twa de lo america asau yoga san ya phwe ga pyaw ba de akhu chein ma se lei taw to taw de uye ha 15 ya kai nong jaw law be shi daw da ba di chao kevin inot people tha de tadin lwa ko ma khin phyu thwe ga tin pya pe ba ma shin
secret taw da ha lu atwa ma kaung ma u di chek ga khai ma tu ti tana lout cha pi da ba
ဒါကြောင့်လေလူတွေဆက်လက်ဖြတ်ဖို့ကျွန်မရဲ့အရာရှိတွေကဆယ်စုနှစ်တွင်တည်းချီကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီအခြေအနေမှာ
စလိတ်တောက်တုံးသူတွေအနာဂတ်မှာပြောင်းလဲသုံးဆွဲလာကြလိမ့်မယ်လို့သူတို့ကပြောပါတယ်။ကျွန်တော်တို့ရဲ့မူဝါဒကလည်းအဲ့လိုမျိုးပြောင်းလဲမှုမျိုးကိုဆောင်းဖို့ပါ။အမေရိကန်အစားတောင်းတဲ့စီးပွားကုတ်ကဲရေးဌာန FDA ကော်မရှင်နာမေဒေါက်တာစကော့ဂေါလစ်ပြောသွားတာပါ။အိုက်ကိုစ်တို့သူကခေါ်တဲ့အန်ဒီရဲ့နည်းတဲ့နီကိုတင်းထုတ်ကုန်ပစ္စည်းတက်ကိုFDA ကခွင့်ပြုဖို့စဉ်းစားနေတဲ့အကြောင်းစားမယ့်အရာရှိတွေကဒီသတင်းပတ်ထဲမှာပဲပြောဆိုခဲ့ကြတာပါ။တခြားငွေးရှူတဲ့အရာတွေနဲ့မတူသလိုဆေးရကြီးကိုလောင်ကျွမ်းအောင်လုပ်တာမဟုတ်ဘဲအပူဘေးဘီသုံးတာဖြစ်လို့လူကိုအန္တရာယ်ဖြစ်စေတဲ့အစိတ်အထောက်မိခိုးငွေတွေကိုလျှော့ချနိုင်ပါတယ်။Still
have to provide an opportunity for adults who want to get access to satisfying levels of nicotine to do that through other
means. ဆေးရကြီးကိုမိမိတောက်ရတဲ့အတွက်ဆက်ဆက်ဖြစ်ပွားတဲ့အန္တရာယ်တွေမဖြစ်အောင်လို့စလိတ်တောက်ချင်ကြတဲ့အရွယ်ရောက်ပြီးသူတွေကို
တခြားနည်းလမ်းကနေတဆင့်သူတို့လိုချင်တဲ့နီကိုတင်းဓာတ်ရအောင်လို့လုပ်ပေးနိုင်မယ့်နည်းလမ်းတွေရှိရပါမယ်။ဝေဖန်သူတွေကတော့ဒါကလူတွေကိုကျန်းမာရေးပိုကောင်းအောင်လုပ်တာမဟုတ်ဘဲနီကိုတင်းဓာတ်ဆွဲအောင်လုပ်တာလို့ဆိုပြီးဝေဖန်ကြပါတယ်။
In every generation, the tobacco industry has produced a new set of products.
ဆေးရကြီးလုပ်ငန်းတွေကတော့လူတွေအတွက်အန္တရာယ်ပိုနည်းစေနိုင်တယ်လို့ဆိုတဲ့ပစ္စည်းတွေကိုခေတ်ဆက်ဆက်ထုတ်လုပ်လာနေကြတာပါပဲ။အခုအထိဒီလိုပစ္စည်းတွေကိုမိတ်ဆက်ရောင်းချတာတွေကနေလူတွေကိုဆေးလိပ်ဆက်တော့နေအောင်လုပ်နေတော့မှာပဲ။
Icos လို့ secret အစားထိုးပစ္စည်းတွေဟာစီးကရက်သုံးဆွဲနေတဲ့သူတွေဖြတ်တဲ့အဆင့်ရောက်တဲ့အထိ secret နီကိုတင်းဓာတ်သုံးဆွဲမှုနှုန်းကိုလျှော့ချသွားဖို့ပဲဖြစ်ပါရဲ့ရှင်။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့
Radio စီစဉ်ပြီးပြီးချင်းအရှတ်77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ်TV
အခုညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်မယ်ရှင်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထိတ်တန်းကြောင်းတစ်ကြောင်းမှာနောက်ဆုံးကျင်းဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအမကံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ကျွတ်တွင်ချန်စီတပ်ဖြတ်မှုစက်ခွနမှုနဲ့ရုံးတင်တရား ထောက်ထားရှိသူလူငယ်တွေတရားမဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူမှုကြီးကြပ်ရေးပြုဝင်ပြောင်းလဲမဲ့အဆိုလေးရစလုံးကိုသတင်းတစ်ပတ်ကြာဆွေးနွေးပြီးမှပဲအမေရိကန်ထက်လွတ်တော်ကပယ်ချလိုက်ပါတယ်။အောင်မြင်မှုမရတဲ့အထက်ကလူများစု Republican နဲ့လူနည်းစု Democrat ကိုယ်စားလှယ်ရဲ့ပူးတွဲအဆိုပြုချက်နှစ်ခုထဲမှာတော့လူငယ်ရွှေပြောင်းဝင်ရောက်သူတွေနိုင်ငံသားဖြစ်ခွင့်ရရေးလက်ဆက်လွန်ရေးတိုးမြင့်ရေးသမ္မတ Trump ရဲ့လူမှုကြီးကြပ်ရေးပြုဝင်ပြောင်းလဲမှုအစီအစဉ်ဖြင့်ပြည်သူဆွေးရလူမှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုရှိတဲ့အမေရိကန်ပြည်ထောင်စုကမျိုးတွေကိုအရေးယူမဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုကိုစုံစမ်းစစ်ဆေးဖို့မကြာခင်ငါပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်လူခွေချိုးဖောက်မှုတွေနဲ့ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့ခြေနေကြောင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါကြောပြန်ပရိပကတ်ပြည်ရဒေသအပါဝင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမရကြခီးစဉ်တွင်လူခွေချိုးဖောက်မှုခြေနေနဲ့ပတ်သက်လို့ဆိုရင်မခင်မှုရောပါမသွားခဲ့ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်
။တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်စုံမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကို9.25 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ည9:00နာရီမှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။Thank you.
This program has come to you from the Voice of America, Washington.
Thank you.